အမေရိကန်နိုင်ငံဆိုင်ဝင်ကြီးချွန်ကဲဒီဟာအာရှခီးစဉ်ကိုတွားရောက်နေပြီးလာအိုကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ကိုဝင်ရောက်မှာဖြစ်ပါတယ်။အာရှခီးစဉ်အတွက်ပထမဆုံးဖြစ်လာနိုင်ငံကိုနှစ်ရက်ကြာဝင်ရောက်မှာပါ။တောင်ထိပ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကလူလုံခြုံနေတည်ဆောက်နေပြီးအလုံးစုံပိုင်ဆိုင်တဲ့လူတိုးပြင်းပြောဆိုနေတဲ့အပေါ်အရှေ့တောင်အာရှနိုင်ငံများအတင်းရဲ့အ အတွင်းကယ်လီဖိုးနီးယားမှာသမ္မတဘရက်အိုဘားမားကကျင်းပဖို့ရှိပါတယ်။တရုတ်နိုင်ငံရဲ့ရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုမှာအာဆီယံဖွဲ့စည်းအနေနဲ့တညွတ်ထက်ရက်တည်ရေးအရေးကြီးတယ်ဆိုတာကိုဝန်ကြီးကယ်ရီကလာအိုခီးစဉ်အတွင်းတိုက်တွန်းမယ်လို့ခန့်မှန်းရပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကဆောင်ရွက်နေမှုတွေဟာဒေသရင်းတည်ငြိမ်ရေးကိုချင်းချောက်နေတယ်လို့အမေရိကန်ပြည်ထောင်စုနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတွေကပြောဆိုနေကြတာဖြစ်ပါတယ်။တနင်္လာနေ့ညပိုင်းမှာတော့ဝန်ကြီးကယ်ရီကကမ္ဘောဒီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးအာရှဒေသရဲ့ဝန်ကြီးချုပ်တက်တန်အရှေ့ဆုံးရယူထားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံမှာပါတရုတ်နိုင်ငံကတော့လာမယ့်ဗုဒ္ဓဟူးနေ့မှာသွားရောက်ဖို့ရှိပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုအပေါ်တရုတ်နိုင်ငံဘက်ကပို့ပြီးထိန်းချုပ်ဟန်တာရေးအမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကဖိအားပေးပြောဆိုဖို့ရှိနေပါတယ်